တရုတ်နိုင်ငံမှာ35နှစ်ကြာပြတ်ထန်းခဲ့တဲ့တင်းရန်ကလေးတယောက်ပဲယူလို့ရတဲ့မူဝါဒကိုပြောင်းလိုက်ပြီးဖြစ်ကြောင်းတရုတ်ကွန်မြူနတီပါတီကကြေညာနေမှာကြေညာပါတယ်။အခုပြည်တန်းဆောင်စရာမလိုပဲတင်းတောင်ကိုကလေးနှစ်ယောက်ယူခွင့်ရှိပြီးဖြစ်ပါတယ်။ဒီကြေညာချက်ကနေတင်းတောင်ကလေးတယောက်ပဲရှိတဲ့မိသားစုတွေလူရည်ပိုတိုးလာပြီးနှွေးထွေးမှုရှိလာမှာမို့တချို့ကကြိုးစိုးကြပေမဲ့ဒီပြောင်းလဲလိုက်တဲ့ဥပဒေကနေနောင်ကြုံလာရနိုင်တဲ့စီပွားရေးဆင်ခုံမှုတွေနဲ့ရှေ့လျှောက်အစိုးရဘက်ကရုန်းကန်ရမယ့်အနေအထားဘယ်လောက်ကြီးမလဲဆိုတာကိုထောက်ပြနေသူတွေလည်းရှိနေတာပါဒီအပြောင်းလဲဟာတရုတ်နိုင်ငံရင်ဆိုင်နေရတဲ့စီပွားရေးပြဿနာကြီးထွားလာနေတာပေါ့မှာအဓိကအခြေခံထားတာပါတရုတ်နိုင်ငံမှာအရင်မူဝါဒမချခင်ကမွေးဖွားခဲ့တဲ့မိသားစုဝင်အများပြားရှိတဲ့အိမ်အောင်စုတွေကြောင့်လူရည်ထူထပ်နေတာဖြစ်ပြီးအခုတော့တရုတ်နိုင်ငံမှာလူအားတွေလိုအပ်လာနေပါတယ်တရုတ်နိုင်ငံသားတချို့ကလည်းကလေးတယောက်တည်းပိုးပြီးလိုချင်ကြတာဖြစ်ပြီးကလေးတွေပိုးပြီးများတာဟာအိမ်တောင်ကိုပိုးပြီးတာယာစေတယ်လို့ပုံမနှွေးထွေးတဲ့မိသားစုဘဝကိုရနိုင်တယ်လို့ယုံကြည်ကြပါတယ်။တရုတ်အစိုးရကသူ့ရဲ့တင်းကျပ်တဲ့တိုင်းတောင်ကလေးတယောက်နှုံမူဝါဒကနေမိသားစုပမာဏကန့်သတ်မှုကိုပိုလျှော့ပေးလာနေပြီမယ်။ဒါဟာနိုင်ငံတွင်းလုံသားလိုအပ်ချက်ရုံနဲ့လာနေတာကိုတော့ရပ်တန့်တော့မလုပ်နိုင်သေးပါဘူး။